Nangan no attamingan poko pite do on san suji ga Myanmar nangan nyinyay lo ngan zin ma yongji nale mu ne tacha akhe kheri chongni ya de chao Dari go cho loa nai mu achan pi suinui lai ba de Myanmar nangan nyinyay lo ngan zin ma ase mien song pite GICM lo kho de tanangan lo pi kat tai khe mu yat sei de bo do sa chou akong the phom mu san yan hni nai asi wi ma do on san suji ga aku lo pyo so lai da phit pi do song phyat pe nai ne dai na khong song tchu
စည်းဝေးကိုတက်မလာတဲ့အပေါ်မှာလည်းပြစ်တင်ဝေဖန်လိုက်ပါတယ်တက်မလို့ပဲကလည်းအခုလိုထိပ်ပန်းခေါင်းဆောင်တချို့တက်ရောက်မလာတာနဲ့အရင် အမျိုးသားပြည်နယ်တင်မြင့်ရင်ညီချင်းဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ကတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကဒူးခေါင်းဆောင်တွေပဲတက်လာပြီးတချို့ဆိုရင်ကိုယ်စလဲတော်မလွတ်ဖူးလို့မေကုအစပိုင်းနှုတ်ခွန်းဆက်အပြီးမှာပဲဝေဖန်လိုက်ပါတယ်။ဒါပြင်ဒေါ်ဆန်းစုကြည်ကအခုလိုဆုံးဖြတ်ပန်ခွင့်ရှိတဲ့ထိပ်သီးတိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တချို့မတက်လာနိုင်တာကြော ကျွန်တော်တို့ရဲ့ငြိမ်းချမ်းရေးကြောင့်လုံနိုင်တဲ့သူလို့ယုံကြည်မှုကတူးနဲ့တူယုံကြည်မှုထက်ပိုရေးကြီးတယ်လို့ဆက်ပြောခဲ့ပြီး Democracy Federal ပြည်ထောင်စုပေါ်ယုံကြည်လားလို့လာမိတာကလည်းမဆရာသေးပဲမျှကုံသွားတာမျိုးဖြစ်စေနိုင်တယ်လို့ပြန်ဝေဖန်လိုက်ပါတယ် ဒီလိုမျိုးမေးတာကျမတို့ဒီနေ့အစီအစဉ်ပြုလို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကဘယ်လိုပုံစံနဲ့အကောင်အထည်ပေါ်လာပုံနေဆိုတာကိုဆွေးနွေးပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတကယ်ယုံနာတာတကယ်ယုံနာတာလို့ဒီလိုမျိုးပဲဒါဖြင့်အစိုးရထဲမှာညှိနှိုင်းမှုရှိမရှိနဲ့တိုင်းသားတက်တဲ့တက်မတော်အကြအစိုးရကဝန်ညှိပေးခြင်းလားလို့မေးခွန်းတွေထွက်နေတယ်လို့လည်းကျွန်တော်ဆန်းစုကြည်ကဆိုပါတယ ဒီမေကွန်းတွေပေါ်တောင်ဆန်းစုကြည်ကဆက်ပြီးအစိုးရကညှိပေးနေပေမဲ့နားမထောင်ကြတဲ့ကြေညာရှိနေတယ်။ဒါကြောင့်နားလည်မှုရစေနိုင်တဲ့ဒီစီဝေးမျိုးကိုဆုံးဖြတ်နိုင်တဲ့ထိပ်သီးခေါင်းဆောင်တွေတက်ဖို့လိုတယ်ဆိုတာမျိုးအခုလိုဆက်ပြောခဲ့ပါဗျာ။ဒီပေါ်ဒုကကွေဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကလည်းသဘောတူလိုက်ပြီးဒီအမြင့်ဆုံးစီဝေးရဲ့အဓိကပြဿနာအဖြစ်သူ့မိကွန်းထဲမှာထောက်ပြရမှာအခု GICM 9 ချိန်မြောက်စီဝေးကပြီးခဲ့တဲ့နှစ်နိုဝင်ဘာက GICM 6 ချိန်မြောက်စီဝေးကလေးကကြိုတင်ခန့်မှန်းပြင်ဆင်လာခဲ့တာမို့အခုလိုထိပ်ပိုင်းခေါင်းဆောင်တွေမပြတ်ကွက်သင့်ဘူးလို့ဝေဖန်လိုက်ပါတယ်။ဒါအပြင်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းကဆက်ပြီးပြီးခဲ့တဲ့ GICM အစည်းအဝေးမှာဆုံးဖြတ်ခဲ့တဲ့အချိန် RCSS SSC ရှမ်းပြည်တန်လေးထီတော်ရဲ့ကောင်စီအနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလင်းခေးမှမလုပ်ဘဲတခြားနေရာတွေမှာအကျိုးဆွေးနွေးပွဲဆိုပြီးနားလည်မှုလွဲလုပ်ခဲ့တယ်လို့ဝေဖန်လိုက်ပြီးအခုလုပ်ငန်းစဉ်ကရှေ့ဆက်ဖို့ပြင်လိုက်နောက်ပြန်ဆုတ်လိုက်ဖြစ်နေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီဘုကြုံမှုကြီးစိုးဝင်းကဆက်ပြီးအခုလိုအရေးကြီးတဲ့နားလည်မှုလွဲတော်တွေမဖြစ်အောင်ဒီထိပ်ပိုင်းခေါင်းဆောင်တွေကြားညှိနှိုင်းတာအပြင်သက်ဆိုင်ရာဒေသအစိုးရအဖွဲ့တွေကိုလည်းအသိပေးတင်တယ်လို့ထောက်ပြခဲ့ပါတယ်။ဒေါ်စန်းစုကြည်ကတော့နိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုတတ်ယူလို့မရဘဲငြိမ်းချမ်းရေးနဲ့ပဲတည်ဆောက်နိုင်မှာမို့ငြိမ်းချမ်းရဖို့စွဲရှိရှိနဲ့ဆက်ကြိုးပမ်းအကြံပြုသွားကြဖို့အားလုံးကိုတိုက်တွန်းခဲ့ပါတယ်ခင်ဗျာ။
ကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ် VOE မြန်မာပိုင်းကကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကို Facebook နဲ့ Radio ကအခုလိုနားဆင်နိုင်တယ်လို့ VOE ရဲ့ Internet Seminar ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ခင်ဗျာ